နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ရဲ့ဒီသတင်းပတ်အမေရိကန်ခီးစင်နဲ့အတူတချိန်ကစစ်အစိုးရရဲ့လက်ထက်ကချက်မှတ်ထားခဲ့တဲ့မြန်မာနိုင်ငံအပေါ်ပိတ်ဆို့တံခါးမှုတွေနဲ့ပတ်သက်လို့ကွဲပြားတဲ့သဘောထားအမြင်တွေလည်းတကြော့ပြန်ထွက်ပေါ်လာနေပါတယ်။လူအခွင့်အရေးချုပ်ဖောက်မှုတွေကြောင့်အမေရိကန်ကမြန်မာနိုင်ငံအပေါ်ချက်မှတ်ထားခဲ့တဲ့တံခါးမှုတွေကြောင့်တိုင်းပြည်ဖွံ့ဖြိုးရေးမှာအဟန့်အတားဖြစ်နေရတယ်လို့မြင်သူတွေရှိတယ်လို့မြန်မာနိုင်ငံဒီမိုကရေစီပြုပြင်ပြောင်းလဲရေးအခြေမခံသေးတဲ့အတွက်ဆက်ထားတင်တယ်လို့ယူဆသူတွေလည်းရှိနေကြတာပါအကြောင်းဆုံးကတော့ဆက်သွယ်စုံစမ်းထားတဲ့ကိုအောင်လွင်ဦးကပြောပြပေးမှာပါရှင်
မြန်မာနိုင်ငံနဲ့ဆက်ဆံရေးတိုးမြင့်လာနေတဲ့အမေရိကန်ပြည်အစိုးရမကြာခင်အနေနဲ့ကဆက်လို့ပိတ်ဆို့အရေးယူမှုအများစုကိုရှော့ပေါ်တာဖယ်ရှားတာတွေလုပ်ခဲ့ပေမဲ့တန်ခတ်မှုတချို့ကျန်နေဆဲဖြစ်ပါတယ်။သမ္မတဘရက်ကိုဝါမအစိုးရက2012ခုနှစ်ကဆက်လို့တန်ခတ်မှုတွေရှော့ပေါ်လာပေမဲ့ဗန်ဒါရေးဝန်ဆောင်မှုလုပ်ငန်းတွေမှာဆက်လက်ကန့်သတ်တာတွေမြန်မာစစ်တပ်နဲ့ဆက်နွယ်နေတဲ့လုပ်ငန်းတွေနဲ့စီးပွားရေးမလုပ်ဖို့တားမြစ်တာတွေကြောင်းမြင့်လုပ်ငန်းကထုတ်ကုန်တွေတင်သွင်းငွေမပြူတာတွေဒီမိုကရေစီပြုရင်ပြောင်းလဲရေးမှာအဟန့်အတားဖြစ်စေတဲ့လူပုဂ္ဂိုလ်တွေကိုတန်ခတ်တာတွေကတော့ရှိနေဆဲဖြစ်ပါတယ်။မြန်မာရေးချွန်းကျင်သူဝါရင်သတင်းစာဆရာဗတ်တလစ်နာကတော့မြန်မာနိုင်ငံရေးမှာဩဇာလွှမ်းမိုးနေဆဲဖြစ်တဲ့စစ်တပ်ကိုပြားပေးနိုင်မှုအထူးသဖြင့်လွှတ်တော်ထဲမှာ25ရာခိုင်နှုန်းနေရာယူထားတာတွေအဆုံးမသတ်မချင်းပြစ်မှတ်ထားရေးယူမှုတွေဆက်ထားတင်တယ်လို့မြင်ပါတယ
်။ Sanctions are lifted then they got everything they want. There's no incentive to do anything more than that.
တန်ခတ်မှုတွေကိုသာပြန်ရုပ်သိမ်းလိုက်မယ်ဆိုရင်သူတို့လိုချင်တာအလုံးရသွားပါလိမ့်မယ်။အခွင့်အရေးရစရာမရှိတဲ့အတွက်နောက်ထပ်ဘာမှအပြောင်းလဲတွေမလုပ်တော့ဘဲ2008ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေနဲ့လက်ရှိဥပဒေတွေအတိုင်းဆက်သွားနေပါလိမ့်မယ်။ဆိုရအနေနဲ့လုပ်ပန်ခွင့်အာဏာအကန့်အသတ်နဲ့သာရှိနေတယ်ဆိုတာကိုလည်းသဘောပေါက်ရပါလိမ့်မယ်။အရေးကြီးတဲ့ဝန်ကြီးဌာန3ခုကိုလည်းစစ်တပ်ကထိန်းချုပ်ထားဆဲဖြစ်ပါတယ်။အခြေခံဥပဒေဟာလည်းစစ်တပ်ကသဘောမတူဘဲနဲ့ပြင်လို့မရပါဘူး။ဒါကြောင့်လဲဒီမိုကရေစီရနေပြီလို့ပြောလို့မဖြစ်နိုင်သေးပါဘူး။မြန်မာနိုင်ငံအနေနဲ့ဒီလိုဖြစ်ဖို့ကိုလည်းအချိန်ယူရလိမ့်အောင်ပဲလို့ထင်ပါတယ်။
အမေရိကန်ရဲ့ပိတ်ဆို့တံခတ်မှုတွေဟာနိုင်ငံရေးအရာဖိအားတွေဖြစ်ကောင်းဖြစ်နိုင်ပေမဲ့စီးပွားရေးလိုတိုင်းပြည်ဖွံ့ဖြိုးမှုတွေမှာထိခိုက်နေရတာရှိတယ်လို့ယူဆသူတွေလည်းရှိပါတယ်။ထို့သဖြင့်ကတော့မြန်မာနိုင်ငံမှာအပြောင်းလဲနေတဲ့အတူစီးပွားရေးခွင်လန်းတွေပေါ်ပေါက်လာပေမဲ့ပြည်ရင်းပြည်ပလုပ်ငန်းတွေအနေနဲ့အမေရိကန်ရဲ့ဗန်ဒါရေးလုပ်ငန်းတွေမှာကန့်သတ်မှုတွေကြောင့်ဖွံ့ဖြိုးသင့်သလောက်မဖွံ့ဖြိုးနိုင်တဲ့အခြေအနေမျိုးတွေကြုံနေရတယ်လို့လည်းမြန်မာနိုင်ငံကအကြီးဆုံးပုဂ္ဂလိကဗန်လုပ်ငန်းဖြစ်တဲ့ကမ္ဘောဇာဗန်ရဲ့ဒေါက်တာဦးသန်းလွင်ကပြောပါတယ်။
ဟိုဆန်ရှင်ကသူကဥပဒေကရှိနေတာဟိုသူကတော့ဂျာပါတော့ဆန်ရှင်ကိုဖြေလျှော့ပေးတာတော့ရှိတာပေါ့ဒါပေမဲ့အဓိကကအရေးကြီးတာကဥပဒေကရှိနေတာဥပဒေကရှိနေတော့ဟိုမှာဆန်ရှင်လုပ်ပြီးသားဆိုလည်းပြန်ထည့်လို့ရတာဟုတ်တော့မလားဒီလိုလေးတွေတော့ရှိနေတော့အဲ့ဒါလေးကိုအကြောင်းပြုပြီးတော့မှဟိုအဓိကအမေရိကန်စီးပွားရေးတို့ဟိုမှာအဓိကအဖြစ်တော့ဘာမို့နော်ဟိုအမေရိကန်ဘာနေကဝင်မလာသေးဘူးညာအဲ့လိုဖြစ်နေတယ်မေကပါနေဝင်တော့ဥရောပပါနေလည်းမဝင်ရဘူး။ဒီတော့ပါနေမလာတဲ့ကလပ်ပလုံးတော့ဟာလာဒီခုနကစီးပွားရေးဒေသကြီးတွေကလာမှာမဟုတ်ဘူး။စီးပွားရေးဒေသကြီးတွေက FDI နဲ့မဝင်လာလို့ဆိုရင်တိုက်ပြည်တို့ကတော့ကျွန်တော်တိတ်ပြီးတော့ဟာလာလာတိတ်မရှိမကောင်းဘူးဗျာ
။အရှတီသားနဲ့ဩဇာချင်းဝင်ရှာညှိမယ်လို့ကြေညာထားတဲ့သမရဝါမအစိုးရအရှိတောင်အရှတီသားမှာတချိန်ကရံဖက်ဖြစ်ခဲ့မှုတဲ့ VNL နိုင်ငံမျိုးနဲ့တော့ဆက်ဆံရေးတွေပုံမှန်ပြန်ဖြစ်ဖို့မကြတဲ့ငါစပြီးကြိုးပမ်းလာတာတွေကိုကြည့်မယ်ဆိုရင်မြန်မာနိုင်ငံကလည်းပထဝီဝင်နိုင်ငံရေးလိုအပ်ချက်အရပုံမှန်ရင်းရင်းနှီးနှီးဆက်ဆံလာမယ့်အလားအလာတွေလည်းရှိနေပါတယ်။ထူးသဖြင့်ကတော့စစ်ဆေးရေးလက်ထက်မှာနိုင်ငံရေးစီးပွားရေးအရမြန်မာနိုင်ငံအပေါ်ဩဇာညောင်းခဲ့တယ်လို့အခုခါဒေတာရင်းမှာဩဇာရှိန်ဝါကြီးထွားလာနေတဲ့တရုတ်နိုင်ငံကိုထိန်းနိုင်မှုမြန်မာနိုင်ငံနဲ့နီးစပ်အောင်ကြိုးပမ်းလာနိုင်တယ်လို့ဝါရင်သတင်းစာဆရာဗတ်တေးလင်နာကမြင်ပါတယ
်။ Burma is right in the middle.between Southeast Asia, China, and the Indian Ocean.
မြန်မာနိုင်ငံဟာအရှေ့တောင်အာရှတရုတ်နဲ့အိန္ဒိယသမုဒ္ဒရာတို့ကြားမှာတည်ရှိနေပါတယ်။တရုတ်နိုင်ငံအနေနဲ့အိန္ဒိယသမုဒ္ဒရာကိုထိန်းချုပ်နိုင်ဖို့အတွက်မြန်မာနိုင်ငံကိုအသုံးချလိုက်မယ်လို့1985လောက်ကတည်းကခန့်မှန်းခဲ့ကြတာတွေဟာအခုချိန်မှာလက်တွေ့ဖြစ်လာနေပါပြီ
။ American Keyson တွင်မှာတော့သမ္မတဝါမကဝါရှင်တန်မှာရှိတဲ့အိမ်ဖြူတော်မှာဒေါအောင်ဆန်းစုကြည်ကိုလက်ခံတွေ့ဆုံသွားမှာဖြစ်တယ်လို့ဒုသမ္မတဂျိုးဘိုက်ဒန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီတို့နဲ့ပါတွေ့ဆုံမှာဖြစ်ပြီးဒီနောက်မှာတော့နယူးယောက်ကုလသမဂ္ဂရုံးချုပ်မှာကျင်းပမဲ့အထွေထွေညီလာခံမှာလည်းမင်းငွန်းစကားပြောကြားသွားမှာဖြစ်ပါတယ်ခင်ဗျာ